ကရင်ပြည်နယ်ဖအံမြို့အချင်းထောင်ထဲမှာအချင်းကြနေတဲ့ငိမ့်ညံ့ရေးအဖွဲ့ဝင်တွေအပါအဝင်ရာဇဝတ်မှုလက်နက်မှုမွေးစေဝါမှုတွေနဲ့ထောင်ချခံထားရတဲ့အချင်းသား40ကျော်စက်တင်ဘာလ16ရက်နေ့ဒီကနေ့မနက်ပိုင်းမှာပဲထောင်ဖောက်ပြီးထွက်ပြေးသွားကြပါတယ်။ထောင်တွင်အချင်းတော်ဝင်နဲ့မောင်းနှင်နေတဲ့အမှိုက်သိမ်းရင်ကိုယူဆောင်မောင်းနှင်ပြီးတော့ထွက်ပြေးသွားကြတာပါ။ထောင်ဖောက်ပြေးသူတချို့ကိုပြန်ဖမ်းမိထားပေမဲ့လို့အများစုကတော့လွတ်မြောက်နေကြဆဲဖြစ်ပါတယ်။အခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်အတွင်းကမြမအစိုးရနဲ့ငင်းညံရေးအဖြစ်ခက်ရစေးလုပ်ထားတဲ့ငင်းညံရေးအဖွဲ့တွေကအချင်းသားတွေပါဝင်ရာဇဝတ်မှုတွေနဲ့အချင်းကျနေသူ40ကျော်ဟာတနင်္ဂနွေနေ့မနက်ပိုင်းမှာထောင်ဖောက်ပြေးခဲ့ကြောင်းကရင်ပြည်နယ်နယ်ကြားစောက်တပ်ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးသိန်းစော်မင်းကပြောပြပါဗျာ။
6:20
ဘယ်ချိန်တော့ထွက်ပြေးတာလဲ
7:20တဲ
့ဘယ်လိုပြောထွက်ထောင်ဖောက်ပြေးတာလားဘယ်လိုမျိုးလဲ
ထောင်ဖောက်ပြေးတာထောင်ဖောက်ပြေးပြီးတော့အဲ့ဒီဟာကိုအမှန်ကားတဲ့ပရိုကာခါအမှန်ကားကိုပြန်ပြီးတော့ဆွေးပြေးဆွေးပြီးတော့ထွက်သွားတော့ပေါ့
အဲ့တော့အခုအဲ့တော့တို့ရောအခုဟိုပြန်ဖမ်းမိလား
လောစရာမမိသေးဘူးလောစက်ဆက်ကတော့အဲ့ဒီပေါ့တော့ပြန်ပြီးတော့တိတ်ကြတာတော့ပေါ့
ဆိုတော့အခုအဲ့ထပ်ပြေးသွားတဲ့လူတွေကအဲ့လိုဘယ်လိုလဲဟိုဆိုနိုင်ငံရေးတွေဘာတွေပဲပါလာတာမို့ရာဇဝတ်ကျင်းသားတွေလား
ရာဇဝတ်ကျင်းသားတွေပေါ့ငယ်ငယ်အဖွဲ့တွေပါညာတွေပေါ့အဲ့လိုပါတော့ပေါ့မင်းစီမွေးစွာမှုတွေပါဘူးဒီဆိုပေါ့တော့
အခုအကျဉ်းသားတွေထပ်ပြေးမှုဟာဟုတ်မှန်ကြောင်းဖန်ရဲစခန်းကတော့အတည်ပြုပါတယ်။ပြည်ပြည်နယ်အတွင်းကဖြောင်းထဲမှာအမိုက်တဲရင်မောင်းနေတဲ့အကျဉ်းထောင်ဝန်ထမ်းကိုကားပေါ်ကနေတွန်းချထိုးချိတ်ပြီးအမိုက်ကားမော်တော်ယာဉ်ကိုယူဆောင်ပြီးအကျဉ်းထောင်တကားတွေကိုတိုက်ဖွင့်ပြီးထွက်ပြေးခဲ့ကြတယ်လို့ဆိုပါတယ်။ဖန်လှိုင်းဘွဲ့ကားလမ်းမကြီးကနေအဲ့ဒီကားဟာလှိုင်းဘွဲ့မြို့ဘက်ကိုထွက်ပြေးသွားခဲ့တယ်လို့လည်းဆိုပါတယ်။ထပ်ပြေးသွားတဲ့သူတချို့ကတော့ညနေပိုင်းမှာပြန်ဖမ်းမိတယ်လို့ဆိုပေမဲ့အများစုကတော့ထပ်ပြေးလွတ်မြောက်နေစေဖြစ်ကြောင်းတာဝန်ရှိသူတွေကဆိုပါတယ်။ကရင်ပြည်နယ်အတွင်းမှာတော့အခုလိုမျိုးထောင်ဖောက်ပြေးမှုတွေကမကြာခဏဆိုသလိုရှိနေပါတယ်ရှင်။